မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်မရှိဘူးဆိုပေမဲ့ရတဲ့အခြေအနေကိုအသုံးပြုပြီးအွန်လိုင်းစာပေဖန်တီးမှုတွေတော့ရှိလာနေပါတယ်။ဒါပေမဲ့လည်းအရေးအတွက်အားဖြင့်နည်းနေပါသေးတယ်။စာရေးဆရာရုပ်ရှင်ဒါရိုက်တာချိုတူးစော်ဟာအွန်လိုင်းစာပေရေးသားမှုတွေကိုလုပ်နေတဲ့သူပါ။အွန်လိုင်းစာပေဖန်တီးမှုတွေအားကောင်းလာနေတာနဲ့အမျှမြမလူအဖွဲ့အစည်းအတွင်းတိုးတက်မှုတွေရှိလာလိမ့်မယ်လို့ယုံကြည်ထားတဲ့ဆရာချိုတူးစော်ကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းပြီးတော့အခုထုတ်လွှင့်ပေးမယ့်နုပညာမိုးကောင်းကင်အစီအစဉ်မှာတင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီရှင်။
โอเคဒီနေ့မြန်မာစာပေလောကမှာအင်တာနက်ကိုအသုံးပြုပြီးတော့စာပေနှုတ်ပညာတွေဖန်တီးနေတာကျွန်တော်တို့တွေ့လာနေရပါပြီ။ဒါပေမဲ့လည်းအရေးအတွက်အဖြစ်တော့တော်တော်လေးကိုနည်းနေပါသေးတယ်။ဘလို့ချင်းနေတဲ့ကြောင့်အခုလို့ဖြစ်နေရတယ်လဲဆိုတာဆရာချိုတူးစော်ရှင်းပြပါခင်ဗျာ
။ဒီစာပေနှစ်ပေမှာရှိတဲ့လူအများစုပေါ့လက်ရှိပေါ့စာရေးဆရာကဗျာဆရာအများစုကကျွန်တော်တို့လူကြီးပိုင်းပေါ့ဒီကျွန်တော်တို့ generation လူလက်ပိုင်းတွေကများတယ်ဗျာ။သူတို့ကအင်တာနက်နဲ့သူတို့နဲ့တိတ်မဆိုင်သလိုကိုခံယူထားကြတယ်ဗျာ။online နဲ့ပတ်သက်လို့သူတို့ပြောကြဆိုကြတယ်ဆိုရင်စိတ်ဝင်စားတော့နားထောင်တယ်ဒါပေမဲ့သူတို့ကိုယ်တိုင်သုံးဖို့ကတော့သူတို့လည်းနည်းနည်းအလန်းဝေးနေသေးတယ်နောက်အရေးကြီးတဲ့ကဏ္ဍတစ်ခုကျွန်တော်သုံးသပ်မိတာရှိတယ်ဗျစီးပွားရေးဗျကျွန်တော်စာပေတမားအများစုပေါ့အများစုကစင်းရဲတယ်ကိုကြောင်လို့ရေကြပါဆရာကြီးဆိုတဲ့ကြပါတစ်ပုတ်မှ3000လို့4000လို့မဲသိနေတာတော့ပဲရတာ online ကိုသုံးဖို့ဆိုတာတမက်တီကွန်ပျူတာပါတဲ့ကိုနားလည်ရမယ်ကွန်ပျူတာကို use ပြရမယ် internet ကိုသုံးနိုင်ရမယ် use ပြရမယ်သူတို့တောင်းဝင်နေရေးအတွက်သူတို့စင်မပြေဘူးသူတို့အားလုံးကစင်မပြေတဲ့သူတွေဒါပေမဲ့အဲ့စင်မပြေတဲ့ကြားထဲရပဲဒီကြပြာတွေရင်းနေတဲ့စာတွေရေးပြီးတော့သူတို့ရှင်းသန့်နေတယ်အဲ့ဒီစီဝါရေးကြောင့်လေကျွန်တော်တို့တန်ပြီးရဒီစာပေသမားတွေရဲ့ဘဝတွေကအင်မတန်မောက်နှိမ်သားတယ်ဗျအင်မတန်မောက်ဆင်းရဲတယ်ဗျအဲ့ဒါကြောင့်လေ online နဲ့အရန်ဝေးတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ internet ကိုအသုံးပြုပြီးတော့ online စာပေဖန်တီးမှုတွေလောက်ရတာက magazine channel တွေမှာရေးသားတာထက်ပိုပြီးတော့လွတ်လပ်တာကိုကျွန်တော်တို့တွေ့ရပါတယ်ဒီချက်ကိုရောမြန်မာစာပေလောကသားတွေသတိထားမိလားခင်ဗ
ျလွတ်လပ်မှုအပြည့်နဲ့ရတယ်ဆိုတာကလည်းပြောမယ်ဆိုရင်တော့မဟုတ်ဘူးဗျာကိုကျော်လုံးရဲ့။ဘာလို့ဆိုတော့ဒီကျွန်တော်တို့ရေးနေတာကလည်းလက်ရှိအစိုးရအသစ်မှာကျွန်တော်တို့ကတိုင်းတာတစ်ခုကျွန်တော်တို့ကိုလွတ်ပေးမယ်ပေါ့နော်။ဒါကတော့ကျွန်တော်တို့မှာရေးခွင့်တော့ရှိလောက်ပါတယ်ဆိုတော့လွတ်တော့ရေးသားထုတ်ဖို့ခွင့်ကိုကျွန်တော်တို့ကတိဆောက်တဲ့အနေနဲ့ဒီ online ကိုကျွန်တော်တို့ကရေးနေကြတာ။ကိုပေါ့နော်။ဒါအပြူတော်နဲ့ရေးနေတာဆိုတော့စိတ်နဲ့သာကျွန်တော်တို့ရေးနေတာ။ကျွန်တော်တို့အချိန်မီးပေါ့ပုံမှန်ပေါင်းမျိုးစုံနဲ့တို့ကရေးယူမယ်ဆိုရေးယူလို့ရတဲ့အနေအထားကြီးဆိုတော့ဒါစာပေသမားတွေအနေနဲ့ကလည်းလူတွေတော့ရေးကြမှာမဟုတ်ပြ။ခုနကကျွန်တော်ပြောတဲ့စင်းရဲတဲ့စာရေးဆရာတွေကြပါဆရာတွေကမတုံးနိုင်လို့မရေးတာ။တုံးနိုင်ရဲ့သားနဲ့ပညာတတ်တယ်ပတ်စံရှိတယ်။တို့တော့တုံးနိုင်ရဲ့သားနဲ့ဒါကိုကြောက်လို့ရှောင်ပြီးတော့မရေးတဲ့စာပေသမားကြီးတွေအများကြီးဗျ။အထူးသဖြင့်စာရေးဆရာကြီးတွေပေါ့ဗျာ
။ဆိုတော့ဒီ internet သုံးခွင့်ရှိတယ်ဆိုပေမဲ့လည်းစိုးရိမ်စိတ်ကြောင့်ဒါတွေကဖြစ်မလာဘူးပေါ့
ဒါပေါ့ဗျာဒါပေါ့အဓိကကျွန်တော်ရှိမှဒါမျိုးဖန်းနာသီးတာရှိတဲ့ခါကျတော့ဖြစ်မလာဘူးပေါ့ဗျာ
ဒီလိုခြေနေရှိတဲ့ဂျားတဲ့ကပဲကိုချိုတူးစော်တို့လိုမျိုးဒီ online မှာဖန်တီးမှုတွေလုပ်နေတာကိုကျွန်တော်တို့တွေ့နေရပါတယ်ဒီလိုဖြစ်လာရတာကရောဘယ်လိုခြေနေတွေကတွန်းပို့လို့လဲခင်ဗျာ
ကျွန်တော်ကအရင်တုန်းကဒီပြည်သူဖြစ်တို့ popular news တို့ကျန်နေဒီမှာကျွန်တော်နိုင်ငံရေးဆောင်မတွေကျွန်တော်တက်လျှောက်ရေးခဲ့တာဗျာဒါယူကောက်ပွဲအကျိုးကာလကလေးကကျွန်တော်ရေးခဲ့တာဗျာကျွန်တော်ရေးတာတွေအကုန်လုံးကတော့ဒါပြူသဘောနဲ့ကျွန်တော်ရေးတာပဲဒါပေမဲ့ရေးတဲ့ဆောင်ပါတိုင်းကအဖြတ်တောက်တွေခံရတယ်တချို့ဆောင်ပါတွေဆိုတစ်ပုတ်လုံးဖြုတ်ခံရတယ်ဆိုတာမျိုးကျွန်တော်တို့ကရင်ဆိုင်လာရတယ်ဗျာအဲ့လိုရင်ဆိုင်လာတဲ့ခါကျတော့ကျွန်တော်တို့ပြောချင်တဲ့ဟာလက်ရှိအာဏာပိုင်အဖွဲ့အစည်းကိုကျွန်တော်တို့ကပြောချင်တာကျွန်တော်တို့ပြည်သူလူထုရဲ့ခံစားချက်တွေပြည်သူလူထုရဲ့အမြင်တွေဟုတ်ဆိုစာပေသမားစာရေးတဲ့သူတယောက်ဆိုတာပြည်သူလူထုရဲ့အမြင်ပြည်သူလူထုရဲ့ခံစားချက်တွေကိုပုံစားပြုပြီးတော့ကျွန်တော်တို့ကရေးရတာလေအဲ့တော့အဲ့လိုမျိုးကျွန်တော်တို့ကပြောချင်တဲ့ဟာတွေကိုကျွန်တော်ပြောခွင့်မရတော့ဘူးမရတဲ့အခါမှာကျွန်တော်ဒီစာတွေဒီ online မှာကျွန်တော်တက်ပြီးတော့ကျွန်တော်ရေးလာတာ
ဟုတ်ကဲ့အခုဆရာချိုတူးစော်က online မှာစာပေရေးသားဖန်တီးနေတဲ့ပုံကိုဆိုတော့စာနယ်ဇင်းတွေမှာရေးရတာထက်ဘလို့ထူးခြားချက်တွေတွေ့ရပါတယ်လဲခင်ဗျာ
ကျွန်တော်တို့အရင်မဂ္ဂဇင်းတွေမှာကြီးတဲ့အခါကျတော့ကိုကျော်အောင်လည်းတည့်တဲ့အတိုင်းပဲစာပေမဂ္ဂဇင်းတို့ကဆောင်ရီ1000ပြည့်ဖို့ဆိုတာတော်တော်ရှားတယ်ဗျ။အဲ့တော့အဲ့ဒီအရာတွေပြက်နှက်နဲ့နှုံးတယ်။အခုကကျွန်တော်အနေနဲ့ဆိုရင် Facebook မှာဒါကျွန်တော်ရဲ့ friend ကလူကြီး2000ကျော်ရှိတယ်။ဒီ2000ကျော်ကနေထပ်ပြီးတော့ပွားတာတွေပြက်တာတွေဆိုရင်တရားကြီးဗျ။နောက်တစ်ခုမဂ္ဂဇင်းမှာရေးရတယ်။စာရဲ့ချက်ကပါလို့ဆိုတော့ကျွန်တော်တို့ဆောင်ပါကျွန်တော်တို့ရဲ့ဒီ notes အခုကိုရေးပြီးပြီးချင်းမှာစက္ကမိတ်တွေမှာ comment တွေကချိန်တက်တက်တာဗျ။ဒီ internet နည်းပညာကြီးရဲ့အကျိုးကျေးဇူးကဒါပဲကျွန်တော်ကမြန်မာပြည်ကိုမျိုးကျွန်တော်ရေးလိုက်တယ် comment တစ်ခုတက်လာတယ်တက်လာလိုက် comment ပြည့်တဲ့သူကိုကျွန်တော်ကြည့်ရတဲ့ခါကျရင်သူက London အနေနဲ့လှမ်းပြတာ တချင်းနဲ့စက်ကမိုင်းပြပါပဲညွှန်ပြခဲ့ကျွန်တော်လမ်းပြတယ်သူတို့ရဲ့အမြင်တွေတိတိကိုကျွန်တော်စာရေးသူတယောက်နဲ့ချက်ချင်းရတယ်အပြန်လမ်းဆွေးနွေးခဲ့နေကျွန်တော်အတူကမှချက်ချင်းပြန်ပြီးတော့ကျွန်တော်ပြန်ပြီးတော့ပြန်ဖြေရှင်းတဲ့ခါသူကကျွန်တော်ပြန်လမ်းဆွေးနွေးတယ်ဒီလိုမျိုးအခွင့်အရေးမျိုးကအွန်လိုင်းမှာပဲရပါတယ်မဂ္ဂဇင်းမှာလည်းဒီလိုရတာမျိုးကစာရေးတဲ့သူတယောက်နေနဲ့ရမှ
ကိုယ့်ရဲ့စင်ပေါ်မှာကိုတက်ပြီးတော့ဒီကျွန်တော်တို့ဒီဟာပေါ်ဖော်မန့်ဆိုတာတို့ပဲကျွန်တော်တို့မှာဘာအသီးတာမှမရှိတော့ဘူးဗျာကျွန်တော်တို့နဲ့ဒီစာဖတ်သူနဲ့ကြားမှာတိုက်ရိုက်ဆက်သွယ်မှုလမ်းကြောင်းကြီးကပွင့်နေတယ်အဲ့ဒီအတွက်ဒီအွန်လိုင်းမှာစာရေးရတဲ့ဟာမဂ္ဂဇင်းမှာစာရေးရတဲ့အစားပေါင်းများစွာပြန့်နှံ့မှုရှိပြီးတော့အစားပေါင်းများစွာလည်းရတာပိုရှိတာတော့မှန်ပါပဲဗျာအခ ပြောလို့ရနိုင်မလားခင်ဗျ
ကျွန်တော်တို့အခုရေးနေတဲ့အခါမှာကျွန်တော်တို့ရဲ့ဒီစောင်းပါးတွေကိုအပြန်အလှန်ဝေဖန်တဲ့ comment တွေပေါ့ဒီ comment တွေကိုပေးနေတဲ့ဒီ online သုံးနေတဲ့ပုံကိုတွေဟာနေပေအသီးသီးအလွာအသီးသီးလူနာစားအသီးသီးကပုံကိုတွေဆိုတာကိုတွေ့ရပါလိမ့်မယ်ရုရှားကစစ်ဗိုလ်တွေလည်းပါတယ်ပြီးတော့ဒီအစိုးရရဲ့သဘောထားနဲ့အစိုးရနဲ့သဘောထားတူတဲ့ပုစုတွေအင်အားစုတွေလည်းပါတယ် Egress ကဒီသတင်းသမားတွေလည်းပါတယ် PY လုပ်ငန်းရှင်တွေလည်းပါတယ် IT ပညာရှင်တွေပါတယ်နေပေအသီးသီးကပုံကိုတွေပါတယ်ဒီပုံကိုတွေကကျွန်တော်တို့ရေးတိုင်းစိုက်တာရှိတယ်မစိုက်တာရှိတယ်ကျွန်တော်တို့နဲ့သဘောထားတူတာရှိတယ်မတူတာရှိတယ်ဒီလိုပြန်လည်ဆွေးနွေးကြတယ်ရင်ရင်ကြီးကြီးနဲ့ကျွန်တော်တို့ကအပြန်အလှန်လေးလေးစားစားနဲ့ကျွန်တော်တို့ကဆွေးနွေးကြတယ်အဲ့လိုဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ကဘာရတာလဲဆိုတော့လွတ်လပ်စွာပြောဆိုရေးသားထုတ်ဝေမှုဆိုတဲ့ဓာတ်တစ်ခုလည်းဖန်တီးရရောက်တယ်တစ်ဖက်ကလည်းရင့်ကျက်မှုဆိုတာရတာတကယ်တော့ဒီမိုကရေစီစနစ်ဆိုတာရင့်ကျက်တဲ့လူအဖွဲ့အစည်းမှပဲတည်ဆောက်လို့ရတာဒီလိုအပြန်အလှန်ရေးသားမှသာလျှင်ဒီမိုကရေစီစနစ်ကတိုင်းနာတစ်ခုထိရောက်လာလိမ့်မယ်ရင့်ကျက်တဲ့လူအဖွဲ့အစည်းကိုကျွန်တော်တိုင်းနာတစ်ခုတည်ဆောက်လို့ရပါလိမ့်မယ်ဆိုတာကိုကျွန်တော်ကလက်တွေ့နံပါတ်တွေ online ပေါ်မှာကျွန်တော်တို့ပြတာနံပါတ်နဲ့သူတို့အပြင်မှာတကယ်ပြီးလာမယ်ဆိုရင်ဒါကြီးကအများကြီးအကျိုးရှိလာမယ်နောက်တစ်ခုကတဲ့ရင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်မပါဘဲနဲ့တော့ဘလောက်တော်တဲ့ပုံကိုပဲဖြစ်ဖြစ်ဘလောက်အရေးရှိပြည်ပါလေအစိုးရပဲဖြစ်အောင်မြင်တဲ့ဒီမိုကရေစီစနစ်ကိုထူထောင်နိုင်မှာမဟုတ်ဘူးအဲ့ဒီအတွက်ကျွန်တော်တို့ကလွတ်လပ်တဲ့စာပေလွတ်လပ်ခွင့်တဲ့ရင်းလွတ်လပ်ခွင့်ဆိုတာကြီးကိုဒုက္ခလိုပါတယ်ဒါကြောင့်မို့ကျွန်တော်နံပါတ်1တော့ online ပေါ်မှာတော့ကျွန်တော်တို့တွေတော့ရနိုင်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့စာရေးဆရာရုပ်ရှင်ဒါရိုက်တာချိုတူးစောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်အောင်စီစဉ်တင်ဆက်တဲ့နုပညာမိုးကောင်းကင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်ဒီစီစဉ်ကိုလာမယ့်အင်္ဂါနေ့မနေ့စီစဉ်မှာပြန်လည်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ဒီစီစဉ်ပါဝင် VOE ကထုတ်လွှင့်နေတဲ့စီစဉ်တွေအားလုံးကိုလည်းအင်တာနက်ဆာမျက်နှာဖြစ်တဲ့ www.voenews.com/bamis မှာပြန်ပြီးတော့နားဆင်နိုင်ပါလေရှင်